မြန်မာနိုင်ငံထဲမှာဒီပြောင်းလဲလာတဲ့အခြေအနေတချို့ကြောင့်အရင်စစ်အစိုးရလက်ထက်ကထက်ဆိုင်ရင်အခုအရသာအစိုးရလက်ထက်မှာလူမှုဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်ရတာပိုးပြီးတော့လုခွင့်ရလာတဲ့ဆိုပေမဲ့အခက်အခဲတွေကတော့ရှိနေသေးတယ်လို့အခုဆွီဒင်နိုင်ငံကိုခေတ္တရောက်နေတဲ့ကရင်အမျိုးသမီးဖွံ့ဖြိုးတိုးတက်ရေး KWAG အဖွဲ့ရဲ့ခေါင်းဆောင်နော်ဆူဇန်လှလှဆိုးကပြောပါတယ်
အတိုင်းတာတခုကတော့တော်တော်လေးပွင့်လင်းလာပါတယ်အာသို့တော်လည်းဒီ challenge တွေပေါ့နော်အဲ့အရာတွေကတော့ရှိနေတော့မှာပဲဥမာအဖြစ်အဖွဲ့အစည်းမပုံတင်တဲ့ process တွေဆိုရင်တိတ်မရှင်းသေးဘူးနောက်ပြီးတော့တော်တော်များများ civil society တွေလည်းပုံတင်အမှတ်တွေမရသေးဘူးစသဖြင့်အဲ့ဒါတော့ပြည်တွင်းမှာရှိတဲ့အဖွဲ့တွေအလုံးနှီးပါရင်ဆိုင်နေရတဲ့အခက်အခဲပါ
ကြအပြင်သက်ဆိုင်ရာဒေသခံအာဏာပိုင်တွေရဲ့ပူးပေါင်းကူညီမှုတွေအားနည်းတာကြောင့်လုပ်ငန်းတွေကြံ့ကြာတာမျိုးအလုပ်မတွင်ကျတာမျိုးတွေကြုံရတယ်လို့လည်းပြောပါတယ်
။အဓိကကတော့ဖွံ့ဖြိုးရေးလုပ်တဲ့အဖွဲ့တွေကဟိုသူတို့လည်းဒီ governance ရှိရမယ်။ဥပမာဖြစ် financial management human resource အဲ့ဒါတွေပြည့်ပြည့်စုံစုံရှိရပါမယ်။မြန်မာပြည်မှာရှိတဲ့အဖွဲ့အစည်းတွေတော်တော်များများကအဲ့အချက်လေးတွေအားနည်းတယ်လို့ကျွန်မမြင်ပါတယ်။ဒီတကယ်ကိုအဖွဲ့အစည်းတက်မောင်းတင်းတင်းခိုင်ခိုင်မာမာနဲ့လုပ်နေတဲ့ဟာမျိုးဆိုရင်ကျွန်မတို့လက်ချိုးညီပြီးတော့ပြောလို့ရတယ်။တခြားအဖွဲ့တွေကတော့ဟိုရုံးကန်နေရဆဲပဲသူတို့အဖွဲ့အစည်းကိုယ်တိုင်ကဟိုအဖွဲ့အစည်းအုပ်ချုပ်ပုံတက်မောင်းတင်းတင်းရှိဖို့သူတို့စူးစမ်းနေရတော့မယ်။အဲ့ဒါတခုကျွန်မမြင်ပါတယ်။နောက်တခုကတော့ဒီ registration ကိစ္စပေါ့နော်။မှတ်ပုံတင်မရှိတဲ့အခါမှာလုပ်ရတဲ့အခါမှာဟိုအချိန်မီးပေါ့နော်။ဟိုအခက်အခဲရှိနိုင်တယ်။နောက်တခုကတော့ထောက်ပံ့မှုပေးမဲ့အဖွဲ့အစည်းကလည်းဒါမှတ်ပုံတင်မရှိတဲ့အဖွဲ့ဆိုလို့ရှိရင်သူတို့ကထောက်ပံ့ဖို့ကသူတို့ဘက်ကလည်းအခက်အခဲရှိတယ်။နောက်ပြီးတော့သက်ဆိုင်ရာတွေကပေါ့နော်အစိုးရနေပြီးတော့ဒီလူမှုရေးအဖွဲ့အစည်းတွေကိုတကယ်ပဲတိုင်းပြည်ဖွံ့ဖြိုးတိုးတက်မှုအတွက်ပူးပေါင်းလှုပ်ဆောင်တဲ့ partner လို့တော့မြင်ဖို့အဲ့ဒါတွေလည်းအရေးကြီးပါတယ်။
ကရင်မျိုးသမီးဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကဒီဥဆောင်သူဖြစ်တဲ့နော်ဆူဇန်လှလှဆိုးဟာဇူလိုင်လ9ရက်နေ့ကနေ23ရက်နေ့အထိဆူဇလန်နိုင်ငံမှာကျင်းပခဲ့တဲ့လူ့ခွင့်ရေးဆိုင်ရာညီလာခံတစ်ခုကိုလည်းလာတက်ခဲ့တာဖြစ်ပါတယ်။ဥရောပတိုက်ထဲကနိုင်ငံတွေအပါအဝင်နိုင်ငံပေါင်း90ကျော်ကကိုယ်စားလှယ်ပေါင်း400ကျော်တက်ရောက်ခဲ့တဲ့ဒီဆွေးနွေးပွဲအတွင်းမှာတော့တရားမျှတမှုရှိတဲ့အစိုးရအုပ်ချုပ်မှုဆိုတဲ့ခေါင်းစဉ်အောက်မှာဒီလက်ရှိမြန်မာနိုင်ငံအစိုးရအုပ်ချုပ်မှုအကြောင်းတွေကိုလည်းဆွေးနွေးခဲ့တဲ့အနေနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ
်။ကျွန်မကသုံးသက်တာကတော့လိုတယ်စူးစမ်းနေတယ်အဲ့ဒါကိုလည်းပဲဒီအစိုးရတခုတည်းမဟုတ်ဘဲနဲ့ဒီသက်ဆိုင်ရာအဖွဲ့အစည်းတွေရောလူမှုအဖွဲ့အစည်းတွေရောအလုံးနောက်ပြည်သူလူထုကလည်းပဲတကယ်ဝိုင်းပြီးတော့ကြိုးစားမှာဖြစ်ပါတယ်။ကဲအဲ့ဒါကိုလည်းကျွန်မအထူးကဆွေးနွေးခဲ့ပါတယ်
။ဒါကတော့ဆွီဒင်နိုင်ငံကိုခေတ္တရောက်နေတဲ့ကရင်အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကဦးဆောင်သူတူဖြစ်တဲ့နော်ဆူဇန်လှလှဆိုးပြောပြခဲ့တာပါရှင်။ဒါပြင်လည်းဒီဆွီဒင်နိုင်ငံမှာဇူလိုင်လ23ရက်နေ့ကနေ14ရက်နေ့ထိ2ရက်ကြာကျင်းပခဲ့တဲ့ဥရောပရောက်ကရင်တိုင်းရင်းသားများ EKN အဖွဲ့ရဲ့အစည်းအဝေးကိုလည်းတက်ရောက်ပြီးတော့လက်ရှိမြန်မာနိုင်ငံအတွင်းကကရင်လူမျိုးစုဖွံ့ဖြိုးရေးဆိုင်ရာတွေအတွက်လိုအပ်ချက်တွေကိုလည်းရှင်းပြခဲ့တယ်လို့ပြောပါရယ်။အခုကရင်မျိုးသမီးဖွံ့ဖြိုးတိုးတက်ရေး KWAG အဖွဲ့ကိုတော့ဒီ American အခြေစိုက် Interaction အဖွဲ့က2012ခုနှစ်လူမှုဖွံ့ဖြိုးရေးစုကို April လတုန်းကချီးမြှင့်ထားတာလည်းဖြစ်ပါရယ်ရှင်။